ဆော်ဒီအာရေဗျနိုင်ငံရဲ့စီရေးစွန့်ဤတုံးမြင့်စေကိုရွေပြီးတော့ဆော်ဒီဘီယန်ဆာမန်ဘင်အဗ်ဒူလာဇီးဇ်နဲ့ရီယာမျိုးတော်မှာရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒေါ်လာ130ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တင်ကိုဒီကနေ့ပဲလက်မှတ်ရေးထိုးလိုက်ပါတယ်။ကာဝေးပစ္စည်းတွေနဲ့ဝန်ဆောင်မှုတွေပါဝင်တဲ့သဘောတူညီချက်ဟာအီရန်နိုင်ငံရဲ့ချိန်ဆမှုနဲ့ရင်ဆိုင်နေရချိန်မှာဆော်ဒီအာရေဗျနဲ့ပင်လယ်ကွေ့ဒေသကိုရင်းရှိလုံခြုံမှုရှိစေဖို့အတွက်အထောက်ပံ့ဖြစ်စေနိုင်သလိုဒေသအတွင်းမှာအကြမ်းဖက်ဝါဒတိုက်ချဲ့ရေးဆော်ဒီနိုင်ငံရဲ့ဆွမ်းဆောင်ရေးပုံမူအကောင်းလာမှာဖြစ်သလိုအမေရိကန်ကတာဝန်ယူနေရတဲ့ဝန်တုပ်ဝန်ပေါ်တွေကိုလည်းတက်တာစီမှာဖြစ်တဲ့အကြောင်းအင်ဗီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သဘောတူညီချက်ကြောင့်အရှိအလယ်ပိုင်းဒေသမှာရှိနေကြတဲ့အမေရိကန်ကုမ္ပဏီတွေအတွက်ခွင့်လန်းသစ်တွေဖန်တီးပေးနိုင်မှာဖြစ်သလိုဒီလိုမျိုးကာဝေးလုပ်ငန်းတွေမှာလည်းအလုပ်ကံသစ်တွေရရှိနိုင်မှာဖြစ်ကြောင်းလည်းကြေညာချက်မှာပြောဆိုထားပါတယ်။သဘောတူညီချက်တစ်စိတ်တစ်ပိုင်းအထက်6ဘီလီယံတန်ဖိုးရှိတဲ့Lockheed Martin ကုမ္ပဏီထုတ် Black Hawk ရဟရင်150ကိုစော်ဒီနိုင်ငံမှာတက်ဆင်တဲ့အစီအစဉ်မှာတော့စော်ဒီနိုင်ငံမှာအလုတ်ကန်450လောက်ပန်တီးပေးနိုင်မှာဖြစ်ပါတယ်။အစောပိုင်းတုန်းကတော့စော်ဒီဘီယန်နဲ့ Real မြို့ကတော်ဝင်ဘီယန်နန်းတော်မှာတွေ့ဆုံခြင်းမှာတော့အရသားတွေကိုပေးရတဲ့စော်ဒီနိုင်ငံရဲ့အမြင့်ဆုံးဂုဏ်သောင်စုကို American သမ္မတ Trump ကိုပေးရခဲ့ပါတယ်။ Donald Trump ရဲ့အဖွဲ့နန်းတော်တွင်ဝင်လာချိန်မှာစော်ဒီဘီယန်ဆာမန်ကAbdulaziz Saud Chirvesu ကိုချီးမြှင့်နေတာဖြစ်ပါတယ်။ Mr. Trump ကအမေရိကန်သမ္မတဖြစ်တဲ့သူ့ရဲ့ပထမဆုံးပြည်ပခီးစဉ်ကိုစတင်တဲ့အနေနဲ့ Saudi Arabia နိုင်ငံ Riyadh မြို့ကိုဒီနေ့စနေနေ့မှာရောက်ရှိခဲ့တာဖြစ်ပါတယ်။အရင်အမေရိကန်သမ္မတတွေတုန်းကတော့ဘယ်သူမှ Saudi Arabia နိုင်ငံကိုသူ့ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်သွားလို့မရှိပေမဲ့သမ္မတ Trump ကတော့သူ့ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်တဲ့ Saudi Arabia နိုင်ငံကိုသွားရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။